စီးပွားရေးနယ်လံထူဖို့ဆိုရင်အသေးစားလုပ်ငန်းတွေကိုအားပေးရမယ်ဆိုတာနိုင်ငံရေးသမားတွေပညာရှင်တွေကထောက်ပြနေပါတယ်။ဒါပေမဲ့အကျင့်ပျက်ခြားစားမှုတွေလဝကြီးအုပ်မှုတွေနဲ့နှစ်ပေါင်းများစွာယဉ်ပါနေတဲ့မြန်မာနိုင်ငံမှာတော့စီးပွားရေးလုပ်မယ်ဆိုရင်တာမန်ပြည်သူတွေအတွက်အခုချိန်ထိအခက်အခဲပေါင်းများစွာရှိသေးတယ်ဆိုတဲ့အသံတွေကိုလုပ်ငန်းရှင်တွေစီကနေကြားရပါတယ်။အထူးသဖြင့်အာဏာရအတိုင်းဝိုင်းတို့ခရိုနီလို့ခေါ်တဲ့စစ်အစိုးရလက်ထက်မှာအာဏာစစ်ဗိုလ်ချုပ်တွေနဲ့နှိစက်လို့လုပ်ပိုင်ခွင့်တွေရပြီးချမ်းသာခဲ့ကြသူတွေရဲ့အတိုင်းဝိုင်းမဟုတ်ရင်စီးပွားရေးလုပ်ငန်းတစ်ခုလုပ်ရတဲ့အခါမှာအခက်အခဲတွေအမြောက်အများကြုံနေရတယ်လို့ပြောကြပါတယ်။ဘလို့အခက်အခဲတွေလဲဆိုတော့ရန်ကုန်မြို့မှာကြော်ညာလုပ်ငန်းတစ်ခုတည်ထောင်လုပ်ကင်နေတဲ့မဆန်ဒီက
ဒီထက်မဆန်ရပါရတဲ့အစီအစဉ်ကဘလို့ပဲကြောင်းတော့အောက်ခြေဝန်ထမ်းတွေကအရင်တော့ပုံစံတိုင်းနဲ့တွေ့ရတာပဲ။ဥပမာကျွန်တော်တို့ဘလိုမျိုးလဲဆိုလို့ရှိရင်အဲ့မှာ find out ဆိုလို့ရှိရင် test ရတဲ့ဟာမျိုးကြီးဆိုလို့ရှိရင်ဒီ IT ဝန်ထမ်းတွေနဲ့ညှိနိုင်တဲ့ခါကြလို့ရှင်ဒါသိတတ်ပါတယ်။အဲ့ညှိနိုင်တဲ့ခါကြလို့ရှင်မြစ်ခင်လည်းပေါ့နော်။ဥပမာဒီနေရာမှာမရဘူး၊ဒီနေရာမှာမရဘူး။ဒါမျိုးချင်းမျိုးတွေလိုက်ကြရတာပေါ့။အဲ့လိုချင်းမျိုးပြောတဲ့ခါကြလို့ရှင်ပတ်စံပုံပေးလိုက်တဲ့ခါမျိုးကြလို့ရှင်ကဘယ်လိုကြည့်ရှင်လဲအဆင်ပြေရပေါ့နော်။ဒီချင်းပြောရတာလက်ပေးလိုက်ပြီပေါ့နော်။လက်ပေးလိုက်ပြီလုပ်နိုင်တယ်ဆိုလို့ရှင်အခုကဘိုင်းကိုဝင်ထွက်တဲ့အခါမှာဒါကြောင့်လည်းဒီကိစ္စနဲ့အဆင်ပြေရပါလေဒါမှမဟုတ်ဆက်မပေးခြင်းအမှန်တရားတိုင်းမကြားခြင်းလို့ဆိုလို့ရှိရင်ထပ်ကြက်ကြက်ဖြစ်တယ်
။အဲ့ဒီပြင်နောက်ထပ်အခက်အခဲတစ်ခုကတော့လုပ်ငန်းအတွက်လိုအပ်တဲ့အဆောက်အုံမြေနေရာရုံးခန်းငှားကပြဿနာဖြစ်တယ်လို့မဆန်ဒီကထောက်ပြပါတယ်
။အမှန်တရားဒီအိမ်ခန်းငှားကပေါ့အလုပ်နေရာငှားကရုံးခန်းငှားကအဲ့အဲ့မျိုးကြီးဈေးကြီးရယ်လေဈေးကြီးရခါတော့ပုံမှန်ဒီဘက်အသေးစားအလစားလုပ်တဲ့ဒီမှာပတ်စံမနိုင်ဆိုလို့ရှိရင်ရေချင်ရပြီးခတ်တယ်ပေါ့နော်။နောက်ပြီးတော့ဥပဒေရတိထားမရှိတဲ့အခါကျတော့ဒီတစ်မြစ်ကမှတလောက်ဆယ်တင်းနဲ့ထုတ်တယ်ဆိုနောက်တစ်မြစ်မှာအင်ဂျင်နီယာ15တင်းနဲ့ကြောလိုက်တယ်ဆိုလို့ရှိရင်လည်းဒါဒီပကတ်ထမှာပဲရှိတာ။ဟိုဘလက်ရှိပါစီဟုတ်တာမဟုတ်တာကြီးကအရင်ကြည့်ပေါ့နော်။အဲ့ဟိုအဖေရမင်းလည်းဒီလိုမျိုးထင်းထုတ်ထားပြီးရဟာမျိုးလည်းမရှိဘူး။နောက်တစ်ခုကဒီအင်္ဂါကားလေးဆိုရလဲဒီမြန်မာပြည်ဆိုလို့ရှိရင်တူဦးချင်းဝင်ငွေတိုင်းပြည်ရဝင်ငွေလူရဲဝင်ငွေအဆင့်တန်းနဲ့ကြည့်လိုက်တဲ့ဆိုလို့ရှိရင်မတန်တခါကြီးများနေရဆိုလူတိုင်းကြည့်ရပြန်နော်ဒါပေမဲ့လည်းမတန်တခါကြီးဘလောက်ပဲညာညာလူရတစ်ခါခါလည်းကြော်လို့ရအတရားဥပဒေရဘာမှထိန်းချုပ်ထားမရှိတရားဥပဒေရဘာမှလည်းလုပ်ပြီးလို့ရမရှိအဲ့တော့မဆန်မနိုင်တဲ့အလုပ်တွေဆိုလို့ရှိရင်ရေစီရက်ပြီးပုတ်ခတ်ခဲ့ရပေါ့နော်အထူးသဖြင့်နေရာကောင်းတဲ့နေရာတွေ location ကောင်းတဲ့နေရာဆိုလို့ရှိရင်ပို့ပြီးရတာမှနေရာကြည့်ရပေါ့
ဟုတ်ပါတယ်မြန်မာနိုင်ငံကအိမ်စည်းမြေစည်းဟာအခုနှစ်မှာအတန်ငယ်ကျဆင်းပြီးအယောင်ဝယ်နေသွားတယ်ဆိုပေမဲ့အမေရိကန်ပြည်တော်စုရဲ့အထင်ကရမြို့ဖြစ်တဲ့နယူးယောက်မြို့ကအခန်းစည်းအိမ်စည်းတွေလို့ဖြစ်ခဲ့ပါတယ်။လုပ်ငန်းတစ်ခုအတွက်ဒီလိုမျိုးအခက်အခဲတွေအပြင်နောက်ထပ်အခက်အခဲတစ်ခုကတော့အခွန်ကိစ္စဖြစ်တယ်လို့ SME လုပ်ငန်းရှင်တို့ဖြစ်တဲ့ကိုကျော်ဝနာကပြောပါတယ
်။တရှိစီးပွားရေးခြေညာတော်တော်လေးကိုရိုင်းနေနေပါတော့နော်။အောက်ခြေအစင်မှာတော်တော်လေးကိုခက်ခက်ခက်ခက်ဖြစ်နေ။ဒီကအခွန်တုတ်ကကြီးမြင်လာတယ်။ဒါခွန်ကောက်တာကိုကျွန်တော်ကအပြစ်တင်တာမဟုတ်အခွန်ကောက်ပါအခုဘလို့မှန်မှန်ကန်ကန်ကောက်မယ်ညံ့ညံ့တတကောက်မယ်နောက်ပြီးတော့အဲ့ဒီလုပ်ငန်းငယ်လေးတွေကိုဘလို့ပြန်ပန့်ပိုးပေးမယ်ပေါ့ကွာကောက်ရုံတတကြီးနေအတိတ်ကမရှိဘူးပန့်ပိုးမှုကလိုက်ကတော့နော်အခုကအသေးစားလုပ်ငန်းရှင်လေးတွေကိုတပ်လိုက်လို့ဖြစ်သွားတာပေါ့ဆိုလိုတာဟိုအသေးစားလုပ်ငန်းရှင်တွေကိုနိုင်ငံတော်ကချီးမြှောက်အောင်ပါလေအဲ့လောက်ချီးမမြှောက်တဲ့နဲ့အဲ့ဒီလိုမျိုးကြီးဒီအခွန်စနစ်ကိုနှစ်ထီးကကြက်နမငါကြက်လောက်လိုက်တဲ့အခါကျတော့ကျွန်တော်အခုမြင်နေတဲ့ပတ်စံမြို့နယ်အခွန်ဦးစီးမှုတွေပေါ့ဒီလူတွေကဥပဒေကိုသူတို့သိတယ်သိပေမဲ့သူတို့တော်လည်းသူတို့ကမျက်နှာကြည့်ရဟင်းပတ်တာလုပ်နေတာပေါ့နော်သူတို့ကအကြီးတွေစီကသူတို့မကိုးရမယ်အသေးတွေကမပေးနိုင်ဘူးပေါ့နော်ပေးနိုင်တဲ့သူတို့မှထောင်ကနန်းပေါင်ကနန်းလောက်ပဲပေးနိုင်အဲ့ဒီလူတွေကိုသူတို့ဖိထောင်သင်သူတို့စင်နဲ့အာနာရာနဲ့ချီပြီးပေးနိုင်တဲ့လုပ်ငန်းကြီးတွေကိုသူတို့မျက်နှာသာပေးတာပေါ့ဒီလူမျိုးပွင့်နေတဲ့နိုင်ငံတော်ကချက်ချက်မမှန်ကင်တွေတင့်နေလို့ကျွန်တော်မြင်တယ
်။နောက်ထပ်အခက်အခဲကတော့အရင်နှီးတိုးချက်ဖို့လိုအပ်တဲ့အသေးစားအလက်စားချင်းငွေဖြစ်တဲ့ SME ချင်းငွေလို့ပြောပါရတယ်။အဲ့လိုလိုအပ်တဲ့ SME ချင်းငွေရဖို့ဆိုတာလေလုပ်ငန်းရှင်လေးတွေအတွက်လွယ်တဲ့ကိစ္စမဟုတ်ဘူးလို့ကိုကျော်ဝနာကထောက်ပြပါရတယ
်။ SME လုပ်ငန်းတွေကိုဒီမြင့်တင်ပြီးတဲ့ဌာနပေါ့နော်ကူညီပြီးတဲ့ဌာနကနိုင်ငံတော်အဆင့်တော်ရှိတယ်ဒါပေမဲ့ဒီ implementation body ကိုလို့ခေါ်တဲ့ SME agency ကတရားဝင်ဦးကြီးနေပေါ်မလာသေးဘူးကျွန်တော်လည်းစူးစမ်းဆက်ကာလဖြစ်တော့ဒီ SME လုပ်ငန်းရှင်တွေကိုအကေအကောင့်တဲ့ format လူတွေကတွားပြီးတော့သူတို့အခက်အခဲတွေကပါလေသူတို့ဘာတွေရင်ဆိုင်နေရလဲတော့နားထောင်အောင်ပါလေသူတို့မှာအခုရင်ဆိုင်နေရတဲ့အချက်ကနှစ်ချက်ပေါ့တစ်ချက်ကတော့အခုခြိုက်ကားပေးတဲ့ two step လုံးကိုပေးရပေးတဲ့အကူအညီလို့ဆိုတဲ့ဟာတွေကသူတို့နဲ့တော်တော်အလံဝေးအကြောက်လောင်းဝေးရဲဆိုတော့အခုလုံးနေအားလုံးကပမာဒီမှာ collateral base ပေါ့ဒီပိုင်ဆိုင်မှုကိုပြပြီးတော့အဲ့ပုံမှာပေးတဲ့ လုံးနေဖြစ်နေတော့ဒီအသေးစားနဲ့အလန်စားလုပ်ငန်းရှင်ဆိုတာသူ့ငွေကောသူကတိတ်ပြီးတော့အောင်းနံပစ္စည်းပေးလို့ရတဲ့အနေထားမဟုတ်ဘူးအဲ့တော့ဒီ two step လုံးဆိုတာလေသူတို့နဲ့တိကျကြီးတို့ဖြစ်နေတယ်သူတို့အာမခံပြီးမှအပွဲစည်းပေါ့သူတို့အဓိကကိုင်းထောက်ပံ့ပြီးမှအားကောင်းတဲ့တမကလို့အပွဲစည်းလို့ဟာမျိုးလို့နေတာပေါ့ဆိုတော့ဒါရီကအစစ်စစ်အကောင့်ထဲပေါ်မဲ့လုပ်ငန်းတွေပေါ့လက်ရှိစီးပွားရေးကြာဆင်းနေတဲ့အတွက်အဲ့ဒီလုပ်ငန်းငယ်လေးတွေကပို့ပြီးတော့ဒီရဲ့ impact ကိုပိုခံစားနေရတယ်ပေါ့နော
်နောက်ထပ်အခက်အခဲတွေကတော့ခရိုနီကြီးတွေကင်ထားတဲ့လေစိတ်လိုနေရာမျိုးမှာဆိုင်ငန်းဖြစ်ဖြစ်နေရာတနေရာဖြစ်ဖြစ်ရဖို့မလွယ်တာမျိုးကုန်တင်ကုန်ကျစိတ်ကန်းတွေမှာကြီးစိုးခံထားရတာမျိုးအစိုးရဌာနဆိုင်ရာကခေါ်တဲ့လုပ်ငန်းတွေအတွက်လေလံအပြိုင်ဆွဲမယ်ဆိုရင်ဒဏ္ဍာရီအင်အားမရှင်နိုင်တာမျိုးပုဂ္ဂလိကဆောက်လုပ်ရေး contract လုပ်ငန်းတွေဆိုရင်လည်းအရင်းအမြစ်များသူတွေကိုမရှင်နိုင်တာမျိုးတွေကိုအသေးစားလုပ်ငန်းရှင်တွေခံနေရတယ်လို့ပြောကြပါတယ်ခင်ဗျာ